စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုပြင်းထန်လာနေတဲ့ရန်ကုန်တိုင်းဒေသကြီးမြောက်ဒဂုံမြို့နယ်၊တောင်ဒဂုံမြို့နယ်၊ဒဂုံစိတ်ကမ်းမြို့နယ်နဲ့မြောက်ဥကလာပမြို့နယ်တွေကိုဒီနေ့မနေ့မှစစ်အုပ်ချုပ်ရေးကြီးညာခဲ့သလိုလှိုင်တရာမြို့နယ်နဲ့ရွှေပြည်တာမြို့နယ်တွေကိုလည်းမနေ့ညကကြီးညာခဲ့ပါတယ်။ဒီလိုစစ်အုပ်ချုပ်ရေးကြီးညာတဲ့အပေါ်မှာဒေသတွင်းလုံခြုံမှုမရှိသလိုခံစားရကြောင်းရွှေပြည်တာဒေသခံလုံသမားလူကပြောပါတယ်။
တို့ကိုပတ်ဝန်းကျင်မလုံခြုံတော့ဘူးလို့ပဲခံစားရတာပေါ့။ခုကလုံခြုံမှုရှိတာကကျွန်တော်တို့ဆက်ယုံမှာမိလောင်လာတာတွေအဲ့ဒါမိလန်တာတွေနဲ့ကျွန်တော်တို့လုံးလုံးနေတဲ့ဆက်ယုံတွေကတော့ပိတ်သွားတာတွေ။အခုအဲ့ဒီမင်းကမိလန်တဲ့ပြဿနာလိုင်းမာရရှိပြီးကမိလန်တဲ့ပြဿနာတွေနဲ့အားလုံးပြောမယ်ဆိုရင်နေရလာတဲ့လူတွေကအကုန်လုံးကားနဲ့ပြန်ကြမဲ့လူတွေကများကုန်ကြတာပေါ့
။ဆန္ဒပြဖြိုခွင်းမှုနဲ့သူစစ်အုပ်ချုပ်ရေးကြီးညာလိုက်တာကြောင့်နေကဆက်ယုံလုံသမားတွေနေရပြန်ကြပြီလို့ရှိပြည်သားဒေသခံလုံသမားကဆိုပါတယ်။မနေ့ကတော့ရှိပြည်တာမြို့နယ်နဲ့လိုင်းတရာမြို့နယ်ကဇန္နပြမှုတပိတ်ဖြိုခွင်းခံရပြီးလူအများပြားသိဆုံးခဲ့သလိုစစ်ရုံနှယုံလည်းမီးလောင်ပျက်စီးသွားပါတယ်။နောက်ဆက်သွဲအနေနဲ့စစ်အုပ်ချုပ်ရေးကြီးသုံးမှုရန်ကုန်တိုင်းစစ်သားနာချုပ်တိုင်းမှုကိုအာဏာပေးလိုက်ကြောင်းစစ်ကောင်စီတွင်းမှုဒုဗိုလ်ချုပ်ကြီးအောင်လင်းတွေးကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်ထားပါတယ်။စစ်အုပ်ချုပ်ရေးကြီးညာပေမဲ့စိုးရင်စိတ်မရှိဘူးလို့ညအုပ်ကလာပါမြို့နယ်ဒေသခံလူကဆိုပါတယ်။
ရန်ကုန်လူထုရဲ့စိုးရင်စိတ်ကတော့စိတ်မရှိဘူးပြမတောက်တော့ဘူးအထူးဆိုတဲ့အဖြစ်နဲ့ရောက်ကလာမှဒီနေ့အောင်ကြွမှုတစ်ဖြစ်တယ်အဝေးတန်းတွေထွက်လာတယ်ဟိုမာရှယ်လောပဲထုတ်ထုတ်ပုံမှန်144ပဲထုတ်ထုတ်မထူးခြားလာပါဘူ
းစစ်တပ်ကနေစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့ပုံမှာနိုင်ငံရေးလိမ့်လာသုံးနှစ်သူတီဘောမြွနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုပြောပါတယ်
ဒီအုပ်ချုပ်ရေးကြီးညာတာကတော့နည်းနည်းတို့ဒီအုပ်ချုပ်ရေးပိုင်းတာဝန်ယူတဲ့စစ်တပ်အနေနဲ့နည်းနည်းပူပြီးတော့မြန်မြန်ဆန်ဆန်ရေးယူဆောင်ရွက်နိုင်တာပေါ့ဆိုလိုတာကဟိုအခုတည်တဲ့ဥပဒေတွေဘာတွေကိုကြည့်ပြီးတော့ဆန္ဒပြတဲ့ဒီတွေကိုပြင်းနေတာဒီကြည့်ခွဲတာအဲ့ဒါတွေနဲ့ပတ်သက်လို့ဖြစ်စေနောက်တစ်ခါတခြားဖြည့်ဆည်းကိစ္စတွေနဲ့ပတ်သက်လို့ဖြစ်စေတို့ဒီဖြည့်ဆင်းတဲ့အခါမှာအဲ့ဒီတော့ဥရေတွေဓာတ်တွေရဲ့ညာမနေရတော့ဘူးပေါ့ဗျာအဲ့လိုကျင့်သုံးဖို့အတွက်ကိုလည်းရန်ကုန်တိုင်းစစ်တိုင်းမှုကိုတာဝန်ပေးထားတယ်ဆိုတဲ့အခါကျတော့သူ့တူတူရဲ့သဘောထားနဲ့ဒီကိုယ်တိုင်းတို့ဒီမဟုတ်သူကတာဝန်ဆက်ပေးထားတဲ့ပုဂ္ဂိုလ်ကဆုံးပြနိုင်တယ်ဆိုတော့နည်းနည်းပို့ပြီးတော့မြန်မြန်ဆန်ဆန်ထိထိရောက်ရောက်ဖြစ်တာပေါ့နော်ဆိုတော့အဲ့ဒါအပြင်သူကပို့ပြီးတော့လည်းကြမ်းကြမ်းတမ်းတမ်းဖြစ်လာနိုင်တာပေါ့ကြမ်းကြမ်းတမ်းတမ်းဖြစ်လာမယ်တတ်တာဖြတ်တာတွေနော်အဲဒီပြစ်တာခတ်တာတွေပို့ပြီးတော့ချိုးလာနိုင်တာပေါ့
အခြေခံဥပဒေပုံမှန်၄သိက္ခာရမာရှယ်လောလို့ခေါ်တဲ့စစ်အုပ်ချုပ်ရေးအာဏာကိုတိုင်းမှုကူတိုင်းပဲဖြစ်စေစစ်နယ်မြေမှုတွေကိုတာဝန်လွှဲပြီးတော့ဖြစ်စေကျေသုံးနိုင်တယ်လို့ဆိုပါတယ်ရန်ကုန်မြို့ရှိပြည်သားနဲ့လှိုင်းသာယာမြို့ပါဝင်တနင်္ဂနွေလုံးတနင်္ဂနွေနေ့ရက်ထဲမှာပဲဇန္နပြပွဲတွေအတွင်းတည်ဆုံးလူပေါင်း50ထက်မနည်းရှိခဲ့ပါတယ်ဖေဖော်ဝါရီလတရက်စစ်အာဏာသိမ်းခဲ့ချိန်ကစပြီးတည်ဆုံးခဲ့သူပေါင်း126ဦးနဲ့ဖမ်းဆီးပြစ်ဒဏ်ချမှတ်ခံရတာ1800ကျော်ရှိနေပြီလို့လဲနိုင်ငံရေးကျင်းသားများ၊ကုညီဆောက်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။